မြောက်လန်ဒိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်နိုင်ငံတွေထံကကာဝေးရေးအတွက်တိုးမြင့်သုံးဆမဲ့ဂရီးပြူစကားရရှိခဲ့တဲ့အတွက်အောင်မြင်မှုရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မာမိတ်ဖွဲ့ရဲ့ဝင်တော့ဝင်ဖို့အများစုကိုအမေရိကန်ကထမ်းပို့နေရကြောင်းအမေရိကန်သမ္မတကဇက်တိုက်ဆိုသလိုဝေဖန်ခဲ့ပြီးနောက်မှာပဲဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့ကနှစ်ရက်ကြာနှစ်ပတ်လည်တည်တည်ဆွေးနွေးပွဲဒီကနေ့ဆုံးသက်ချိန်မှာသမ္မတထရန့်ကပြောလိုက်တာပါ။ဖွဲ့ဝင်နိုင်ငံတွေရဲ့ဂရီးစကားကြောင့်နေတိုးဖွဲ့ကြီးပုံမခိုင်မှာအားကောင်းလာပြီးဖြစ်ကြောင်းလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေးပြင်အလစ်စဘက်ပြင်မှာယူရိုနဲ့ပါတွေ့ဆုံမှုဒီကနေ့လန်ဒန်မြို့တော်ကိုမထွက်ခွာခဲ့မှာပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ဘယ်နိုင်ငံတွေကဘယ်တိုင်းတာတီထည့်ဝင်မယ်ဆိုတော့ကိုအတိအကျမပြောခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ထဲဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးအတွက်တိုးမြင့်သုံးဆရမှာ33ဘီလီယံထိရှိခဲ့ကြောင်းနဲ့အရင်ကတွေးတော်မတွေးမိတဲ့ပမာဏထက်တိုးမြင့်မှုသဘောတူညီခဲ့တဲ့အကြောင်းလဲပြောဆိုခဲ့တာပါ။နေတိုးထရီမချုပ်ယန်စတိုတန်ဘတ်ကတော့စစ်ပဆိုင်ရာသုံးစိတ်တွင်းမြင့်မှုအရေးကြီးလိုအပ်နေချိန်မှာသမ္မတထရန့်ကတွန်းအားပေးနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပြည်သူသမ္မတအီမန်နျူအယ်မက်ခရွန်ကတော့နေတိုးဖွဲ့ဝင်29နိုင်ငံထဲမှာဗဲနိုင်ငံကမှ2024ခုနှစ်မှာနောက်ဆုံးထားပြီးဖွဲ့ဝင်နိုင်ငံတွေရဲ့ပြည်မြပြည်ရင်းကုထုတ်လုပ်မှုပမာဏ GDP ရဲ့200%ခန့်ထိတွန်းမြင့်သွားဖို့မူလကရည်မှန်းထားတာတဲ့ကြော်လွန်ပြီးသဘောတူခဲ့တာမရှိကြောင်းပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့200%ခန့်ထိတွန်းမြင့်မှုဂရုပြုချက်ရခဲ့ကြောင်းပြောခဲ့တယ်လို့မနေ့တုန်းကလည်းနေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်သုံးစိတ်ကို2024ခုနှစ်မှာတိုင်းပြည် GDP ရဲ့400%ခန့်စီထိတွန်းမြင့်သုံးဆွဲဖို့လဲတိုက်တွန်းခဲ့တာပါလက်တလုံးမှာတော့ကာဝေး3စီအတွက် GDP ရဲ့200%သုံးဆွဲတဲ့နေတိုးဖွဲ့ဝင်နိုင်ငံ5နိုင်ငံသာရှိနေပါတယ်